Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ3ရက်တနင်္လာနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမအနင်္ဂလာပါဒီကနေ့အစည်းအဝေးတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်တို့အောင်ပါဒီညနေခင်းသတင်းတွေကိုမတ်သိငီထိုင်းနဲ့အတူကြီးညာပေးသွားမှာပါစီးရီးယားနိုင်ငံမြို့တော်မှာအသေးခံကားပုံခွဲတိုက်ခိုက်မှုကြောင့်လူ18ဦးထပ်မံတည်ဆုံးပြီးတော့တရားစင်လောက်ဒဏ်ရာရသွားတာနောက်ဒီတောင်းနဲ့ချီတဲ့ရွှေပြောင်းလူသားတွေဟာထိုင်းနိုင်ငံကနေသူတို့နေရရင်နိုင်ငံတွေကိုပြန်သွားနေကြတယ်လို့ထိုင်းအာဏာပိုင်တွေကပြောကြားလိုက်တာဒီလိုထူးခြားတဲ့သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နားလောင်ရေ
ကောင်းပါပါရှင်မြန်မာနိုင်ငံမှာတရင်မီဒီယာသမားတွေလက်တလို့ဖန်ဆီးထိသိမ်းခံရတာတရားစွဲဆိုခံရတာတွေနဲ့ပတ်သက်ပြီးတော့အစိုးရမကင်းဖျားကြောင်းဥရောပသမဂ္ဂကကြေညာချက်ထုတ်ပြန်လိုက်ပါတယ်
။ In recent months there have been a worrying number of cases of journalists and media representatives being arrested.
EU ကိုယ်စားလှယ်အဖွဲ့ပြောခွင့်ရသူပါရှင်အပြည့်စုံကတော့မကြခင်ကြားကြမှာပါ။ဒါအပြင်အာဖရိကတိုက်မှာအကြမ်းဖက်ဝါဒကိုတိုက်နေတဲ့နိုင်ငံတွေကိုစစ်ရေးအရာရောဘာသာရေးအရာပါအကူအညီတွေပေးမဲ့ပြည်သက်သမားရဲ့အစီအစဉ်အမေရိကန်နိုင်ငံချားယီဝန်ကြီးရဲ့ပင်လယ်ကွေနိုင်ငံတွေနဲ့ကာတာနိုင်ငံကြားတင်းမာနေတဲ့ဆက်ဆံရေးအရှိန်ရော့ကျသွားအောင်ဆောင်ရွက်ချက်တွေနဲ့မတန်ဆွမ်းနေလေလာတည်ယူနိုင်မဲ့ဒုရီယာတိအကြောင်းသတင်းတွေအပြီးမှာဆက်တိုက်တင်ပြသွားဖို့ရှိပါတယ်။ခုအရင်ဆုံးတော့တနင်္လာနေ့ညနေခင်းနောက်ဆုံးအသတင်းတွေကိုကိုအောင်နဲ့မသိငင်ထိုက်တို့ကပြောပြပေးကြပါအောင်ရှင
်။စီးရီးယားနိုင်ငံမြို့တော်မှာတနင်္လာနေ့ကအသေးခံကားပုံခွဲတိုက်ခိုက်မှုကြောင့်လူ18ဦးထပ်မံသေဆုံးပြီးဒဒါဇင်လောက်ဒဏ်ရာရသွားတယ်လို့စီးရီးယားနိုင်ငံပိုင်သတင်းဌာနနဲ့ဗြိတိန်ခြေဆိုင်စီးရီးယားလူခွင့်ဆောင်ကြည့်တဲ့အဖွဲ့ကပြောပါတယ်ဒီဘုံခွဲတိုက်ခတ်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးတော့မရှိသေးပေမဲ့ IS တွေနဲ့ဒီအကြမ်းဖက်သမားတွေဟာဒမတ်စကတ်မြို့တော်ကိုပြစ်မှတ်ထားတိုက်ခိုက်လေရှိပါတယ်စီးရီးယားလုံခြုံရေးတပ်ဖွဲ့တွေကအတေကန်ကားဘုံခွဲသူ3ဦးကိုနောက်ရောက်ခံလိုက်ခဲ့တာဖြစ်ပြီးတော့2ဦးကိုတော့မြို့ရဲအဝင်မှာအချိန်မီတားဆီးနိုင်ခဲ့တယ်လို့ပြောပါတယ်အစိုးရရုပ်သံမှာတော့မီးလောင်နေတဲ့ယင်းအနည်းဆုံး2ဆီးနဲ့အပြက်ဆီးပိုင်းစာတွေကိုလေးစိတ်သွားလမ်းလျှောက်မှာတွေ့နေရပါတယ်တတိယတဦးဟာလုံခြုံရေးတပ်ဖွဲ့တွေလက်ကလွတ်အောင်ရှောင်တိမ်းနိုင်ခဲ့ပြီးသူ့ကိုဝိုင်းမိခဲ့တဲ့ဒီရာရင်းပြင်အရောက်မှာဘုံကိုဖောက်ခွဲခဲ့တာဖြစ်ပါတယ်စီးရီးယားဒေသစီမံခန့်ခွဲရေးဌာနဝန်ကြီးဟူစိန်မက်ကလော့ဖ်ကတော့သူလူများပြအစုလိုက်အပြုံလိုက်တည်ဆုံးစေမဲ့ဘုံခွဲလုံခြုံမှုကြံစီမှုကိုဖော်ထုတ်နိုင်ခဲ့တာဟာကြီးမားတဲ့အောင်မြင်မှုလို့ပြောပါတယ်မွတ်စလင်တွေရဲ့ရမနန်ဥပုလအပြီးအလုတ်အကင်တွေပြန်လည်စတင်လိုက်တဲ့ပထမဆုံးနေ့မှာပဲအခုလိုတိုက်ခိုက်ခဲ့တာပါသမရဘရှောက်အယ်အာဆက်ရုံထိုင်တဲ့ဒီဒမတ်စကတ်မြို့တော်မှာအခုလိုတိုက်ခိုက်မှုမျိုးတိတ်ဖြစ်လေဖြစ်တာမရှိပေမဲ့လည်းပဲဒီဒါဟာဆိုရင်မတ်လနောက်ပိုင်းအဆိုးရွားဆုံးဒီထိခိုက်ဆုံးရှုံးမှုဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရန့်ကတရုတ်သမ္မတရှီဂျင်းပင်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့နဲ့တီးခြားစီတယ်လီဖုန်းဆက်သွယ်ဆွေးနွေးတာမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကြောင့်ဖြစ်လာရတဲ့ချင်းချောက်မှုတွေကိုဆွေးနွေးခဲ့ပါတယ်။အမေရိကန်သမ္မတထရန့်ကမြောက်ကိုရီးယားရဲ့ပယ်ထိန်တပ်ဒုံးကျည်အစီအစဉ်ရဲ့ချင်းချောက်မှုကိုအလေးပေးဆွေးနွေးခဲ့ပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးအပေါ်အမေရိကန်နဲ့တရုတ်ခေါင်းဆောင်နှစ်ဦးစလုံးရဲ့ပိုင်းဖြတ်ချက်ကိုထပ်ပြီးအခိုင်အမာပြောဆိုခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဖြူရောကပြောပါတယ်။အမေရိကန်နဲ့တရုတ်ဆက်ဆံရေးအပေါ်မှာအပြုသဘောမဆောင်တဲ့လုပ်ရက်တွေကြောင့်တရမှုရှိနေတယ်လို့တရုတ်သမ္မတရှီကအမေရိကန်သမ္မတထရန့်ကိုပြောဆိုခဲ့တယ်ဆိုပြီးလဲတရုတ်နိုင်ငံပိုင်သတင်းကဖော်ပြပါတယ်တရုတ်တနိုင်ငံတည်းမူအရထိုင်ဝမ်နဲ့ဆက်နွယ်နေတဲ့ကိစ္စတွေကိုအမေရိကန်သမ္မတအနေနဲ့တစ်လျော်အောင်ကင်တွယ်လှုပ်ဆောင်မယ်လို့မျှော်လင့်တဲ့အကြောင်းလဲတရုတ်သမ္မတကပြောဆိုခဲ့တယ်လို့ဖော်ပြပါတယ်ထိုင်ဝမ်ဟာတရုတ်နိုင်ငံရဲ့တစ်စိတ်တစ်ပိုင်းဆိုတာကိုအမေရိကန်ပြည်ထောင်စုဘက်က1989ခုနှစ်ကတည်းကတရားဝင်အသိအမှတ်ပြုခဲ့တာပါပြီးခဲ့တဲ့သတင်းပတ်မှာတော့အမေရိကန်ကထိုင်ဝမ်ကိုဒေါ်လာ 1.42 ဘီလီယံပုံလက်နဲ့ရောင်းချဖို့အတည်ပြုခဲ့တာဖြစ်ပါတယ်ဂျပန်ဝန်ကြီးချုပ်အာဘေနဲ့ဆွေးနွေးထားမှာတော့မြောက်ကိုရီးယားအပေါ်ပို့ပြီးဖိအားပေးဖို့နောက်မြောက်ကိုရီးယားရဲ့ချင်းချမှုတွေလှုပ်ရက်တွေကိုအစင်းသင့်တုံ့ပြန်နိုင်ဖို့အရေးတွေမှာခေါင်းဆောင်တို့ဦးတို့သဘောတည်းရှိခဲ့ကြတယ်လို့အမေရိကန်သမ္မတအင်ပြူရောကပြောဆိုပါတယ်ရှင်
sorry ဥဆောင်တဲ့မဟာမိတ်တွေကသူတို့တောင်းဆိုထားတဲ့အချက်တွေကိုကာတာနိုင်ငံအနေနဲ့လိုက်လျောပေးဖို့နောက်ဆုံးသတ်မှတ်ထားချိန်ထက်48နာရီထပ်တိုးအချိန်ပေးလိုက်ပါတယ်ကာတာနဲ့ပင်လယ်ကွေ့အာရဗ်နိုင်ငံတွေကြားဖြစ်ပွားနေတဲ့ပြည်ပခါတွေကိုငြင်းငြင်းချမ်းချမ်းဖြေရှင်းနိုင်ဖို့ကူဝိတ်နိုင်ငံကဂျာဝင်ညှိနှိုင်းပေးနေပြီးကာတာနိုင်ငံအနေနဲ့အချိန်ထပ်ယူပြီးတော့စဉ်းစားနိုင်အောင်အချိန်တိုးပေးဖို့အတွက်တနင်္ဂနွေနေ့ကကူဝိတ်နိုင်ငံကဂျာဝင်တောင်းဆိုပေးခဲ့တာပါ sorry arabia ဘက်ကအခုလိုတောင်းဆိုမှုကိုလက်ခံပြီးတနင်္လာနေ့ကုန်တဲ့အထိအချိန်ထပ်တိုးပေးလိုက်တယ်လို့ကူဝိတ်နိုင်ငံပိုင်သတင်းဌာနကဒီကနေ့မှာကြေညာချက်ထုတ်ပြန်ပါတယ် ကာတာနိုင်ငံဟာအီရန်နဲ့ကုလဆက်ဆံမှုတွေရှိတယ်လို့အကြမ်းဖက်ဝါရဇွဲတိုက်ခိုက်မှုတွေကိုကူညီအားပေးနေတဲ့နိုင်ငံဖြစ်သက်မှတ်ပြီးပင်လယ်ကွေ့အာရဗ်နိုင်ငံတွေဖြစ်တဲ့ Saudi Arabia, UAE, Bahrain, Egypt နိုင်ငံတွေကတန်တမန်ဆက်ဆံရေးဖက်တောက်တာတွေနဲ့တယူပို့ဆောင်ရေးလမ်းကြောင်းတွေကိုရဆိုင်ပစ်ပြီးဇွန်လ9ရက်နေ့ကတည်းကဒီပိတ်ဆို့တန်းခတ်အရေးယူခဲ့ပါတယ်ကာတာနိုင်ငံကတော့အခုလိုဆက်ဆဲချက်ဟာအခြေမြင့်မရှိဘူးလို့ညင်းချက်ထုတ်ထားပါတယ်အဲဂျဇီရာသတင်းဌာနကိုပိတ်ပစ်ဖို့ပါဝင်ဆော်ဒီနဲ့သူ့ရဲ့မဟာမိတ်တွေတောင်းဆိုချက်တွေဟာကာတာနိုင်ငံရဲ့အချုပ်အခြာအာဏာကိုတီးခဲ့စေတယ်ဆိုပြီးကာတာနိုင်ငံသားရင်းဝန်ကြီးရှေ့ခ်မိုဟာမက်ဘင်အဗ်ဒူလာမန်အယ်တနီကပြောပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ်လည်းဒီတနင်္ဂနွေနေ့ကဆော်ဒီဘရင်ကာတာ UAE နိုင်ငံခေါင်းဆောင်တွေနဲ့ပုံဆက်သွေးပြောကြားခဲ့ပါရယ်သမ္မတထရမ်အနေနဲ့အခုလိုအငင်းပွားမှုပေါ်ဆိုရင်ပြီးဒေတာရင်းစီးလုံးညီညွတ်မှုရှိဖို့အကြမ်းဖက်သမားတွေကိုငွေကြေးကူညီလာမျိုးမလုပ်ဖို့နဲ့အစိုးရအယူဝါဒကိုစန့်ကျင်ဖို့အလေးနဲ့ထားပြောဆိုခဲ့တယ်လို့အင်ဗျူရောကသတင်းထုတ်ပြန်ပါတယ်ခင်ဗျာ
အရဆိုဘာမပြည်တော်စု UAE ရဲ့မြို့တော်အဘူဒါဘီကနေအမေရိကန်ကိုတိုက်ရိုက်ပြန်တတ်တဲ့လေယာဉ်ခီးစဉ်တွေမှာလိုက်ပါစီးနှင်းချသူခီးသည်တွေအနေနဲ့ laptop ကွန်ပျူတာတွေကိုနဲ့တပါတဲ့သေဆောင်ခွင့်ကန့်သက်ချက်ကိုအမေရိကန်ဘက်ကမနစ်တနင်္ဂနွေနေ့မှာရုပ်သိမ်းပါတယ် UAE အမျိုးသားလေချောင်းလိုင်းအက်တီဟတ်ကလုံခြုံရေးအစီအမံတွေကိုပိုပြီးတင်းတင်းကျပ်ကျပ်ကျင့်သုံးဆောင်ရွက်လာပြီးနောက်မှာအမေရိကန်ဘက်ကကန့်သက်ချက်ကိုဖေရှားတာဖြစ်ပါတယ်။အကြံဖက်ဝါဒီတွေကကွန်ပျူတာရီဒန်းမှာဘုံနေထည့်တဲလာနိုင်တယ်လို့အမေရိကန်ယာရှိတွေကစိုးရိမ်ခဲ့ကြပြီးအရှိအလယ်ပိုင်းလေစိတ်ဆယ်ခုကနေအမေရိကန်ပြည်တော်စုကိုတိုက်ရိုက်ပြန်တန်းကြတဲ့လေခီးစင်တွေမှာပြီးခဲ့တဲ့မတ်လကဆက်လို့အခုလိုတားမြစ်ပိတ်ပင်တာဖြစ်ပါတယ်။အဘူဒါဘီကနေအမေရိကန်ပြည်ထောင်စုကိုသတင်းတပတ်မှာခီးစဉ်45ခုပြန်တန်းနေတဲ့အစ်တီဟတ်ကတော့အခုဆောင်ရွက်ချက်အပေါ်မှာကြိုးဆိုပါတယ်လေချောင်းလိုင်းဘက်ကလုံခြုံရေးဆိုင်ရာလှုပ်ထုံးလုံနည်းတင်တဲ့ပတ်သက်ပြီးအသေးစိတ်ထုတ်ဖော်ပြောဆိုတာတော့မရှိပါဘူးဒါပေမဲ့ဒီဆောင်ရွက်ချက်အပေါ်မှာအမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနပြောခွင့်ရတဦးကချီးကျူးပြောဆိုပြီးပြည်ရင်းပြည်ပါလေချောင်းလိုင်းတွေလည်းလိုက်ပါဆောင်ရွက်နိုင်မဲ့လုံနည်းလုံဟန်သည့်ဖြစ်တယ်လို့ပြောပါတယ်ဂျော်ဒန်ကူဝိတ်အီဂျစ်တူရကီဆော်ဒီအာရေဗီယာမော်ရိုကိုကာတာနဲ့ဒူဘိုင်းလေစိတ်တို့ကနေအမေရိကန်ပြည်ထောင်စုကိုတိုက်ရိုက်ပြန်တတ်တဲ့လေယာဉ်ခီးစဉ်တွေမှာတော့ကန့်သက်ချက်ကိုဆက်ပြီးတော့ကျင့်သုံးနေစေဖြစ်ပါတယ်ရှင
် VOA ကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့ညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာထိုင်းနိုင်ငံကနေတောင်းတဲ့ချီတဲ့ရွှေပြောင်းလုပ်သားတွေဟာသူတို့နေရရင်နိုင်ငံတွေကိုပြန်သွားနေကြပြီးအများစုကအိန္ဒိယချင်းမြန်မာနိုင်ငံကဖြစ်တယ်လို့ထိုင်းလူဝင်မှုကြီးကြပ်ရေးအရာရှိတွေကဒီကနေ့မှပြောကြားလိုက်ပါတယ်ထိုင်းစစ်အစိုးရကနိုင်ငံခြားအလုပ်သမားများဆိုင်ရာစီးပင်းစည်းကမ်းဥပဒေတည်တည့်ရက်ကိုချမှတ်လိုက်ပြီးတဲ့နောက်ရွှေပြောင်းအလုပ်သမားအတိုင်းဝန်ကြားစိုးရင်ကြောင်းရင်မှုတွေဖြစ်လာပြီးတော့အခုလိုပြန်လည်ထွက်ခွာနေကြတာပါဇွန်လ23ရက်နေ့ကနေ28ရက်နေ့အကြာပြန်ထွက်သွားကြတဲ့အလုပ်သမား6000နီးပါးအထိရှိပြီးတော့အဲ့ဒီလိုနေရပြန်ကြတဲ့ပြန်ထွက်သွားသူအရေးအတွက်ဟာပို့ပြီးတော့တိုးလာနေတယ်လို့လည်းထိုင်းလူဝင်မှုကြီးကြပ်ရေးဌာနကပြောပါတယ်ထိုင်းနိုင်ငံမှာအလုပ်ကျန်းလုတ်ကိုင်းနေတဲ့ဒီတန်းနဲ့ချီတဲ့အလုပ်သမားတွေဟာဆင်းရဲတဲ့ဒီအိန္ဒိယမြန်မာနဲ့ကမ္ဘောဒီးယားနိုင်ငံကနေလာရောက်လုတ်ကိုင်းကြတဲ့အလုပ်သမားတွေဖြစ်ပါတယ်နိုင်ငံခြားအလုပ်သမားတွေဟာဒေါ်လာဘီလီယံနဲ့ချီဝင်ငွေရနေတဲ့ပင်လယ်ဇာစီးပွားရေးလုပ်ငန်းမှာလုတ်ကိုင်းနေကြတာပါနိုင်ငံသားများစီမံခန့်ခွဲရေးဥပဒေတည်ထဲမှာအလုပ်လုပ်ခွင့်မှတ်ပုံတွေအထောက်အထားမရှိတဲ့နိုင်ငံသားအလုပ်သမားတွေကိုခံထားတဲ့အလုပ်ရှင်တွေအနေနဲ့ဒေါ်လာ 23,000 ကျော်နဲ့ညီမျှတဲ့ထိုင်းဘတ်ငွေ 8 သိန်းအထိဒဏ်ငွေပေးဆောင်မှာဖြစ်ပါတယ်အခုလိုအလုပ်သမားအလုံးအင်းနဲ့ပြန်ထွက်သွားကြတာဟာထိုင်းနိုင်ငံရဲ့စီးပွားရေးလုပ်ငန်းတွေကိုထိခိုက်တာကြောင့်ဒီအစ်တထုတ်ပြန်လိုက်တဲ့ဥပဒေကိုရပ်ပေါင်း120ဆိုင်းငံ့ထားမယ်လို့ထိုင်းအစိုးရကဒီလွန်ခဲ့တဲ့တောက်ချာနေ့ဇွန်လ30ရက်နေ့မှာပြောဆိုထားပါတယ်ခင်ဗျာ
အရှတ်ဒေတာကအစိုးရ၃ခုတို့ကြားပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းငယ်လေးနဲ့ရေမိုင်၁၂မိုင်အတွင်းကနေအမေရိကန်ရေတပ်ဖြတ်သိမ်းပေါ်တစ်စင်းခုံမောင်းခဲ့ပါတယ်။တရုတ်ထိုင်ဝမ်နဲ့ဗီယက်နမ်တို့ကြားထရီတန်ကျွန်းပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတော့အငင်းပွားနေကြတာဖြစ်ပါတယ်။အမေရိကန်သင်္ဘော USS Stratton ကျူးကျော်ဝင်ရောက်တယ်လို့ဆွဆွဲပြီးမနစ်တနင်္ဂနွေနေ့မှာတော့အဲ့ဒီဒေတာမှာတရုတ်ဘက်ကစစ်ရေရင်တွေနဲ့တိုက်လေယာဉ်နှစ်စင်းကိုချထားခဲ့ပါတယ်။အမေရိကန်ရေတပ်ရဲ့ဖြတ်သိမ်းပေါ်ကအငင်းပွားနေတဲ့ရေပြင်အတွင်းမှာလွတ်လပ်စွာရေချောင်းတောလာခွင့်ကိုကျင့်သုံးတဲ့အနေနဲ့အကန့်အသတ်နဲ့ဖြတ်တန်းတောလာခွင့်ကိုကျင့်သုံးပြီးပုံမှန်ခုံမောင်းခဲ့တာသာဖြစ်တယ်လို့အမေရိကန်အစိုးရတာဝန်ရှိသူတို့ကပြောပါတယ်။တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရလူခန်းကတော့အမေရိကန်ရဲ့ဆောင်ရွက်ချက်ကစိုးရိမ်ပွဲကောင်းတဲ့နိုင်ငံရေးစစ်ရေးအရာရန်စမှုဖြစ်တယ်လို့ကြေညာချက်မှာပြောဆိုပြီးအခုလိုဆောင်ရွက်တာဟာဆိုရင်တရုတ်ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုချိုးဖောက်ပြီးတရုတ်ရဲ့လုံခြုံရေးကိုချင်းချောက်တာလို့လည်းပြောပါတယ် ကျွန်းနယ်ရေမိုင်12မိုင်အကွာကနေအမေရိကန်ဖြတ်သိမ်းမှုခုံပေါင်းခဲ့တာဟာဆိုရင်နယ်မြေပိုင်ဆိုင်မှုဆိုင်ရာတစ်ဖက်သက်ပြောဆိုချက်ကိုအမေရိကန်ဘက်ကအတိအမှန်မပြုဘူးဆိုတာကိုရည်ညွှန်းတာဖြစ်တယ်ဆိုပြီးအာဏာပိုင်တို့ကပြောဆိုကြပါတယ်ရှင်
။ကယ်ဆယ်ရေးလုပ်သား၄ဦးနဲ့ရေတပ်အရာရှိ၄ဦးတင်ဆောင်လာတဲ့ရဟတ်ယာဉ်ပြတ်ကျခဲ့တာကြောင့်ဒီရဟတ်ယာဉ်ပေါ်ပါသူအလုံးသေဆုံးသွားတယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကဒီကနေ့တနင်္လာနေ့မှာပြောကြားလိုက်ပါတယ်။မိတော်ပေါက်ခဲ့တာကြောင့်ဒေသခံတွေကိုကူညီကယ်ဆယ်ဖို့တောရောက်စင်မှာအလဲဂျာဗာပြည်နယ်သမန်ကန်ဒေတာရင်းကတောင်ဆောင်တစ်ခုပေါ်မှာတနင်္ဂနွေနေ့ကရဟယင်ပြက်ကျခဲ့တာပါအခုကမှတည်ဆုံသွားသူတွေရဲ့ရုပ်အလောင်းအလုံးကိုရှာဖွေတွေ့ရှိထားတယ်လို့အင်ဒိုနီးရှားကယ်ဆယ်ရေးနဲ့ရှာဖွေအေဂျင်စီကပြောပါတယ်ဒီအန်ကုန်းမြင့်မြင့်ဒေတာမှာမနေ့ကတနင်္ဂနွေနေ့ကမီးတောင်ပေါက်ကွဲတာကြောင့်ချော်ရီတွေပြားတွေနဲ့ရှုံနေရအမြင့်မီတာ50ခန့်အထိပန်းထွက်ခဲ့ပြီးလူ9ဦးထက်မနေ့တန်ရရသွားပါတယ်ဒီအန်ကုန်းမြင့်မြင့်မှာခီးသွားတွေလာရောက်ကြီးရှုလေရှိတဲ့ဒီ900စုကဟိန္ဒူဖျားကြောင့်အများပြားရှိပါတယ်ခင်ဗျာ
ဂျပန်နိုင်ငံတိုကျိုမြို့တော်အုပ်ချုပ်ရေးအဖွဲ့ရွေးကောက်ပွဲမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ Liberal Democratic Party LDP ကအကြီးအကျယ်ရှုံ့နှိမ်ခဲ့ရပြီးနောက်မှာတော့ယုံကြည်မှုပြန်ရအောင်ဆောင်ရွက်မယ်လို့ဝန်ကြီးချုပ်ကကတိပြုပြောဆိုပါတယ်တူချုံမျိုးတော်အုပ်ချုပ်ရေးအဖွဲ့မှာ LDP ပါတီကအရင်159နေရာကိုချုပ်ကင်ထားနိုင်ရာကနေအခုတော့အဖွဲ့အသစ်မှာ23နေရာလောက်ပဲရတော့မယ်လို့ခန့်မှန်းထားပါတယ်တိုကျိုအုပ်ချုပ်ရေးမှူးယူရီကိုကိုအီကေရဲ့ Tokyo Citizens First Party နဲ့မဟာမိတ်တွေကတော့အုပ်ချုပ်ရေးအဖွဲ့ဝင်129နေရာတဲကအနည်းဆုံး82နေရာလောက်အနိုင်ရဖို့ရှိပါတယ်တိုကျိုရွေးကောက်ပွဲကမြို့တော်အုပ်ချုပ်ရေးမှူးယူရီကိုကိုအီကေအပေါ်မှာထက်အရှုပ်တော်ပုံကြောင့်အခက်ကြုံနေရတဲ့ဝန်ကြီးချုပ်အာဘေအပေါ်လူမှုသဘောထားဆန္ဒသဘောထားကိုပို့ပြီးတော့ထင်ဟပ်စေတယ်လို့ဂျပန်နိုင်ငံရေးသုံးသပ်သူတွေကပြောဆိုကြပါတယ်အထူးစီးပွားရေးဆောင်မှာမိတ်ဆွေတို့ရဲ့တရိတ်ဆန်ဆေးကုသရေးကြောင့်တချောင်ဖွင့်လှစ်ခွင့်ရရေးအတွက်ဝင်ကြီးချုပ်ကသူ့ရဲ့ယာဒူဩဇာကိုအသုံးချခဲ့တယ်လို့ဆွဆွဲခန့်ထားတာဖြစ်ပါတယ်။ဂျပန်ဆိုရမှာဒီလိုကိစ္စမျိုးကဖြစ်လေဖြစ်တာသိမရှိပါဘူး။ဂျပန်နိုင်ငံတွင်တခြားဒေသတွေနဲ့မတူညီပဲအထူးစီးပွားရေးဆောင်ကစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာတီးခြားဥပဒေတွေနဲ့စီမံခန့်ခွဲတာဖြစ်ပါတယ်။2012ခုနှစ်ကတည်းကဝင်ကြီးချုပ်ယာဒူကိုရယူထားပြီးလူချိတ်များတဲ့ဝင်ကြီးချုပ်အာဘေကတော့ဆွဆွဲချက်တွေအလုံးကိုညှဉ်းဆန်ထားပေမဲ့လည်းဒီဆွဆွဲချက်တွေကြောင့်သူ့အပေါ်လူကြိုက်များမှုကိုအထိနာစေခဲ့ပါတယ်ရှင
်။ American ပြည်သူသမ္မတ Donald Trump ဟာသတင်းမီဒီယာတွေအပေါ်ပုံမိုးထိုးနှံတိုက်ခိုက်တဲ့အနေနဲ့မနေ့ကတနင်္ဂနွေနေ့ရက်ကဒီ CNN သတင်းဌာနအမှတ်တံဆိပ်ကိုလက်သီးနဲ့ထိုးချိန်နေတဲ့ဗီဒီယိုတစ်ခုကိုသမ္မတ Trump ကသူ့ရဲ့ Twitter စာမျက်နှာပေါ်မှာမျှဝေခဲ့ပါတယ်။ Trump ဟာ CNN သတင်းဌာနအပေါ်အချင်းချင်းပြစ်တင်ရှုတ်ချပြောဆိုမှုတွေလုပ်ခဲ့တယ်လို့အတူအောင်သတင်းဌာနတစ်ခုလိုလဲခေါ်ဆိုခဲ့ပါတယ်ခင်ဗျာ။
တနင်္လာနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့မတင်ရေးထိုက်တို့ကတင်ပြသွားတာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ရှင်မြန်မာနိုင်ငံမှာသတင်းထောက်သွင်းတဲ့သတင်းမီဒီယာသမားတွေလက်တလို့ဖမ်းဆီးထိန်းသိမ်းခံရတာတရားစွဲဆိုခံရတာတွေရှိနေတာနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းဥရောပတမက EU ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့လထဲမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာသတင်းထောက်သူတက်မရော့ကဖမ်းဆီးခံရတာခံရပြီးတဲ့နောက်မြန်မာနိုင်ငံတွင်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ပြည်တွင်းပြည်ပကစိုးရိမ်မကင်းသဘောထားတွေထွက်ပေါ်နေချိန်မှာပဲ EU ရဲ့ကြေညာချက်ထွက်ပေါ်လာတာပါ။မခင်ဖြူတွေကအပြည့်အစုံတင်ပြထားပါတယ်ရှင်။
ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေဖော်ဆောင်နေတဲ့မြန်မာနိုင်ငံမှာသတင်းမီဒီယာတွေအနေနဲ့လွတ်လပ်စွာသတင်းရယူနိုင်တဲ့အခြေအနေပတ်ဝန်းကျင်တစ်ခုရှိဖို့အရေးကြီးတယ်လို့လက်တလောမှာသတင်းမီဒီယာသမားတွေဖန်ဆီးထိန်းသိမ်းခံရတာတရားစွဲဆိုခံရတာတွေဆက်ပြီးရှိနေတာကတော့အဆိုရင်စရာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ EU ကိုယ်စားလှယ်အဖွဲ့ပြောခွင့်ရ Valeria Chere ကပြောပါတယ်
In recent months there have been a worrying number of cases of journalists and media representatives being arrested or prosecuted in connection with the
Myanmar government. ပြည်ထောင်စုမြန်မာနိုင်ငံမှာသတင်းမီဒီယာတွေနဲ့သတင်းထောက်တွေဖမ်းဆီးထိန်းသိမ်းခံရတာဒါမှမဟုတ်တရားစွဲဆိုခံရတာတွေဟာစိုးရိမ်ကြကောင်းအောင်တိုးလာနေပါတယ်။လွတ်လပ်စွာတွေးခေါ်ယူဆခွင့်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာလူသားတိုင်းခံစားခွင့်ရှိတဲ့အခြေခံအခွင့်အရေးဖြစ်တယ်လို့ဒီမိုကရေစီလူပောင်အတိုင်းအဝိုင်းအတွက်အရေးကြီးတဲ့အခြေခံအုတ်မြစ်လည်းဖြစ်ပါတယ်။တရားဥပဒေစိုးမိုးမှုမှာအခြေခံတဲ့ဖွံ့ဖြိုးတိုးတက်မှုတွေကိုဖော်ဆောင်ရမှာလိုအပ်တဲ့အခြေခံအချက်တစ်ခုလည်းဖြစ်ပါတယ်
။ပြီးခဲ့တဲ့ဇွန်လနောက်ပိုင်းကရှမ်းပြည်နယ်မြောက်ပိုင်းမှာတအောင်လက်နက်ကိုင်အဖွဲ့ TNLA ကဦးစီးကျင်းပါတဲ့မြို့ရေးစေဝါတိုက်ဖက်ရေးနေအခမ်းအနားကိုသတင်းယူပြီးတော့ပြန်လာကြတဲ့ Democratic မြန်မာအသံ TVB နဲ့ AR သတင်းဌာနတွေကသတင်းတော်သုံးဦးဖမ်းဆီးခံခဲ့ရပြီးတော့မတရားသင်းဆက်သွယ်မှုဥပဒေပုံမှန်နဲ့တရားစွဲဆိုခံရတာရှိတယ်လို့တခြားသောဒီဖမ်းဆီးခံထားရတဲ့ဒါမှမဟုတ်တရားစွဲဆိုခံရတဲ့သတင်းမီဒီယာသမားတွေလည်းအများပြားရှိနေတာပါ ဒါကြောင့်လက်ရှိဆိုရလက်ထက်မှာသတင်းမီဒီယာတွေပို့ပြီးတော့ထိမ့်ချုပ်ခံလာနေရသလားဆိုတဲ့မေးခွန်းထုတ်မှုတွေနဲ့စိုးရိမ်မကင်းသဘောထားတွေလည်းထွက်ပေါ်နေတာပါမြန်မာနိုင်ငံမှာသတင်းသမားတွေလွတ်လွတ်လပ်လပ်သတင်းရယူနိုင်အောင်အစိုးရကလိုအပ်တဲ့ဥပဒေအရအကာအကွယ်ပေးမှုတွေကိုဆောင်ရွက်ပေးရမှာဖြစ်တယ်လို့ EU ကိုယ်စားလှယ်အဖွဲ့ပြောခွင့်ရကပြောပါတယ
် Media freedom, independence and pluralism are at the heart of any democracy.We therefore call on the government of Myanmar to provide the necessary legal protection for journalists to work.
တရင်မီဒီယာလွတ်လပ်ခွင့်လွတ်လပ်ခြင်းနဲ့ဗဟုဝါဒတွေဟာဒီမိုကရေစီရဲ့အဓိကကြတဲ့အချက်တွေဖြစ်ပါတယ်။ဒါကြောင့်သတင်းသမားတွေအနေနဲ့ဖမ်းဆီးခံရမှုတရားစွဲဆိုခံရမှုတွေနဲ့ချိန်းချောက်ခံရမှုတွေမရှိဘဲလွတ်လပ်စွာလုပ်ငန်းလုပ်ကိုင်နိုင်အောင်လိုအပ်တဲ့တရားဥပဒေအရအကာအကွယ်ရပေးသွားဖို့မြန်မာအစိုးရကိုကျွန်တော်တို့တောင်းဆိုပါတယ်။
မြန်မာနိုင်ငံအနေနဲ့အရေးပါတဲ့ပြည်ပြင်ပြောင်းလဲမှုတွေကိုအားထုတ်ဖော်ဆောင်နေတာမှာလိုအပ်တဲ့အကူအညီတွေကိုပေးသွားဖို့ EU ဥရောပသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေကအစဉ်သင့်ရှိနေပါတယ်လို့လည်းဒီကနေ့ဇူလိုင်လ3ရက်နေ့နေ့စွဲနဲ့ထုတ်ပြန်တဲ့ EU ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်ရှိမြန်မာအစိုးရလက်ထက်သတင်းသမားတွေဖမ်းဆီးထိန်းသိမ်းခံရတာတရားစွဲဆိုခံရတာတွေနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်တဲ့အကြောင်းကိုရန်ကုန်အမေရိကန်တန်ယုံကလည်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲကြေညာချက်ထုတ်ပြန်ခဲ့တယ်လို့ဖမ်းဆီးခံသတင်းသမားတွေကိုပြန်လွှတ်ပေးဖို့ပြည်တွင်းပြည်ပကလူခွင့်ရေးအဖွဲ့တွေကလည်းတောင်းဆိုနေကြတာပါ။လက်ရှိမြန်မာနိုင်ငံမှာဆက်သွယ်ရေးဥပဒေပုံမှန်66ကကြီးနဲ့တရားစွဲဆိုထားတဲ့အမှုပေါင်း64မှုရှိပြီးတော့သတင်းမီဒီယာသမားတွေအပေါ်အရေးယူထားတဲ့အမှု9မှုအထိရှိပြီးတရားရင်ဆိုင်နေရတဲ့သတင်းသမား14ဦးရှိပါတယ်။အခုနောက်ဆုံးလောလောလတ်လတ်ဒီရှမ်းပြည်နယ်မှာတပ်မတော်ကဖမ်းဆီးတာကိုခံခဲ့ရတဲ့ DVB နဲ့ AR သတင်းဌာနတွေကသတင်းတောက်3ဦးကတော့လက်ရှိသီဘောထောက်မှာချုပ်နှောင်ခံထားရပြီးပုံမှန်ဆက်ကွန်တစ်မတရားသင်းဆက်သွယ်မှုဥပဒေပုံမှန်နဲ့တရားစွဲဆိုခံထားရပြီးသူတို့ကိုဒီလ17ရက်နေ့မှာရုံးတင်စစ်ဆေးမယ်လို့လည်းသိရပါရဲ့ရှင
်ရရှိမှာခင်ဗျာအင်းဒီချင်းထိုင်းနိုင်ငံနဲ့မလေးရှားနိုင်ငံတွေမှာမြန်မာနိုင်ငံသားအတော်များများတရားဝင်လမ်းကြောင်းကရောတရားမဝင်လမ်းကြောင်းကပါပြပထွက်ပြီးတော့လှုပ်လှုပ်ကင်နေကြရမှာအခုရပိုင်းတွေအတွင်းအဲ့ဒီနှစ်နိုင်ငံစလုံးမှာရွှေ့ပြောင်းလူသမားတွေကိုဖမ်းဆီးမှုတွေကြားလာတာမို့လို့မြန်မာလူသမားတွေနေထိုင်ရေးလုပ်ကင်ရေးခက်ခဲလာပါတယ်အင်းဒီချင်းနိုင်ငံတွေမှာရှိတဲ့မြန်မာရွှေ့ပြောင်းလူသမားတွေရဲ့အရေးအတွက်သက်ဆိုင်ရာမြန်မာအာဏာပိုင်တွေဘက်ကလက်ရှိဘာတွေများဆောင်ရွက်ပြီးနေပါသလဲဘာရီဆောင်ရပေးနိုင်ဖို့အတွက်အလုံသမားတွေဘက်ကရောမျှော်လင့်နေပါတယ်အခုအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းမြန်လူသူတွေ VUE ကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားနိုင်ပါတယ်ဒါမှမဟုတ်စာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ရေးသားပေးပို့ထားလို့လည်းရပါတယ်အခု Facebook ဆာမင်နာအောက်မှာလည်းရေးသားပေးပို့ထားနိုင်ပါတယ် VUE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က1-232-382-994ဖြစ်ပြီးတော့ email လိပ်စာကတော့ bamis@vuenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းမြန်ကြမယ်တို့ရရှိတကူကျူးဇူးပါတယ်ခင်ဗျာ
ဗီအိုအမေရိကန်အတန်းရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်မနေ့ပြန်အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေအခုတော့ပြည်내သမ္မတတွေရဲ့အကြမ်းဖက်မှုတိုက်ဖျက်ရေးအစီအစဉ်အကြောင်းတင်ပြချင်ပါတယ်အာဖရိကတိုက်ဆာဟဲလ်ဒေသမှာအကြမ်းဖက်ဝါဒကိုတိုက်နေတဲ့နိုင်ငံတွေကိုစစ်ရေးအရာရောဘာနာရေးအရာပါအကူအညီတွေပေးမယ်လို့ပြည်နှစ်သမ္မတအမန်နျူအယ်မက်ခရွန်ကကြေညာလိုက်ပါတယ်။စစ်သွေးကြွတွေကိုတိုက်နေတဲ့ဒေသတွေနိုင်ငံ၅နိုင်ငံကတပ်ဖွဲ့တွေကိုအနောက်နိုင်ငံတွေရဲ့ထောက်ခံမှုကိုပြသဖို့အတွက်မက်ခရွန်ကမာလီနိုင်ငံကိုရောက်ရှိနေတာပါ။သူမာလီနိုင်ငံကိုရောက်နေစဉ်အတွင်းမှာပဲမာလီမှာရှိနေတဲ့အယ်ခိုင်ဒါနဲ့ဆက်စပ်မှုရှိတဲ့အစွန်ရောက်အဖွဲ့ကသူတို့ပြန်ပေးဆွဲထားတဲ့တစ်စက္ကန့်၅ယောက်ရဲ့ဗီဒီယိုဖိုင်ကိုပြပြီးငွေတောင်းခံခဲ့ပါတယ်။ VOA သတင်းထောက်ဆလာတီစာဟုတ်သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးမှာပါ
။ပြည်သူ့သမ္မတအမန်နျူအယ်မက်ခရွန်ကအကြမ်းဖက်ဝါဒကိုစူပောင်းတိုက်ဖြတ်ကြဖို့ပြောကြားလိုက်ပြီးစစ်ပွဲဆိုပြီးတုံးနေတဲ့အပေါ်မှာသူ့အနေနဲ့လက်မခံနိုင်တဲ့သဘောပြောလိုက်ပါတယ်။
Je ne parlerai pas
and I would not talk of a war as such
because ကျွန်တော်အနေနဲ့စစ်ပွဲလို့မပြောချင်ပါဘူး။ဘာကြောင့်လဲဆိုတော့သူတို့ကဒါမျိုးလူကျင်လို့ပါ။သူတို့ရဲ့အဆင့်ကစစ်ပွဲလို့ခေါ်ရလောက်တဲ့အဆင့်မဟုတ်ပါဘူး။ဒါပေမဲ့ကျွန်တော်တို့ကနေ့တိုင်းအကြမ်းဖက်သမားတွေ၊လူဆိုးလူမိုက်တွေ၊လူသက်သမားတွေနဲ့နေ့စဉ်ကြုံတွေ့နေရပါတယ်။ကျွန်တော်တို့အနေနဲ့အဲ့ဒီလူတွေအကုန်လုံးကိုလုံးဝအမြင့်ပြတ်ချေမှုန်းသွားမှာဖြစ်ပါတယ်
။ပြည်သူနိုင်ငံအနေနဲ့ဒေသတွင်းကအစွန်းရောက်တွေကိုနေနေနေတဲ့တပ်ဖွဲ့တွေကိုစစ်ကားတွေ၊စစ်သွေးဇက်တွေ၊စစ်သားတွေအတွက်အကာအကွယ်ပေးပစ္စည်းတွေအပါအဝင်စစ်လက်နက်ပစ္စည်းတွေအကူအညီပေးသွားမှာဖြစ်တယ်လို့သူကပြောပါတယ
်။ From now on, the Sahel represents 50% of our
အခုချိန်ကစပြီးကမ္ဘာတစ်ဝှမ်းမှာကျွန်တော်တို့အသုံးပြုနေတဲ့လုံခြုံရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုအသုံးစရဲ50ရာခိုင်နှုန်းကိုဒီ Sahel ဒေသမှာသုံးသပ်မှာဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့ဒီနေရာကအာဖရိကတပ်ရဲ့လုံခြုံရေးအကဲဆန်းချက်ရှိနေတဲ့နေရာဖြစ်နေတယ်လို့ဥရောပပါဝင်ကမ္ဘာကြီးရဲ့လုံခြုံရေးကိုလည်းအကဲဆန်းနေတာဖြစ်ပါတယ်။
G5 Sahel ကိုခေါ်တဲ့ Mali, Chad, Niger, Burkina Faso, Mauritania နိုင်ငံတွေပါဝင်တဲ့ထိပ်သီးဆွေးနွေးပွဲကို Mali နိုင်ငံမှာကျင်းပနေတာဖြစ်ပါတယ်။ အဲ့ဒီနိုင်ငံ၅နိုင်ငံကခေါင်းဆောင်တွေဟာဒေသရင်းတပ်ဖွဲ့တစ်ခုကိုတနင်္ဂနွေနေ့ကစတင်ဖွဲ့စည်းလိုက်ပြီးတော့တပ်ဖွဲ့ဝင်ထောင်ပေါင်းများစွာကိုဒေသရင်းမှာတက်ဖြန့်ချသွားမှာဖြစ်ပါတယ်။ဒီဒေသဟာအကြမ်းဖက်အဖွဲ့တွေစတင်ဖြစ်ပေါ်တဲ့နေရာခိုးလုံလှရှားတဲ့နေရာဖြစ်လာနေပြီးအဲ့ဒီကနေဥရောပကိုချိန်ချောင်နေတယ်လို့မာလီသမ္မတအီဘရာဟင်ဘူဘာကာခေတာကပြောပါတယ်။
Our countries are now theaters.
ကျွန်တော်တို့နိုင်ငံတွေဟာလက်နက်မျိုးစုံခိုအောင်တဲ့နေရာ Syria စစ်ပွဲအတွင်းနိုင်ငံတကာရဲ့ထိုးစစ်ကြောင့်ထွက်ပြေးခဲ့ရတဲ့ပြည်ပကအကြမ်းဖက်သမားတွေခိုအောင်တဲ့နေရာဥရောပကိုတဆင့်ခံသွားဖို့လုပ်နေသူတွေခိုအောင်တဲ့နေရာဖြစ်နေပါတယ
်။ဒေသတွေမှာရှိတဲ့အကြမ်းဖက်ဖွဲ့တွေဟာသူတို့ဘာသာသူတို့ထောက်ပံ့ရည်တည်နိုင်ဖို့အတွက်လူကုန်ကူးတာပြန်ပြီးဆွဲတာတွေလုပ်ပြီးတော့ရည်တည်နေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့ဘက်ကတော့အဲဆွန်းရောက်တွေမာလီနိုင်ငံမှာ6နှစ်ကြာဖမ်းဆီးထားတဲ့ Johan Gustafsson ပြန်လွတ်လာခဲ့တယ်လို့ဆွီဒင်နိုင်ငံကကြေညာခဲ့ပါတယ်။ဒါပေမဲ့အစိုးရတွေအတော်များများကတော့အဲ့လိုပြန်ပြီးဆွဲတာတွေအနာဂတ်မှာနောက်ထပ်ထပ်မဖြစ်အောင်လုပ်တဲ့အနေနဲ့အစိုးရအဖွဲ့တွေရဲ့ငွေညစ်တာကိုပေးဖို့ညှင်းဆိုခဲ့ကြပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြသွားတော့ပါရှင်။ VOA မြန်မာပိုင်းကနေသတင်းလာနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ဟာပင်လယ်ကွေ့နိုင်ငံတွေနဲ့ကာတာနိုင်ငံကြားတင်းမာနေတဲ့ဆက်ဆံရေးအရှိန်ရော့ကျသွားအောင်ဆောင်ရွက်တဲ့အနေနဲ့အင်္ဂါနေ့ကကာတာနဲ့ကွေ့နိုင်ငံခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။အကြမ်းဖက်သမားတွေကိုကာတာနိုင်ငံကကူညီနေတယ်လို့သမ္မတ Donald Trump ကစွပ်စွဲပြောဆိုနေတဲ့တစ်ချိန်ထဲမှာဝန်ကြီး Tillerson ကတော့တွေ့ဆုံဆွေးနွေးအဖြစ်ရှာဖို့တိုက်တွန်းနေတာပါ။ VOA သတင်းထောက် Sydney Saints ပေးပို့ထားတဲ့သတင်းကိုတော့ကွန်အောင်ကပြောပြထားပါတယ်ရှင်။
မေလအတွင်းက Saudi Arabia နိုင်ငံကိုတောက်ရောက်ခဲ့တဲ့ American သမ္မတ Donald Trump မှာပြန်ရောက်ပြီးသိမ့်မကြခင်မှာပဲကာတာနိုင်ငံပေါ်ပြစ်တင်ဝေဖန်ပါတယ
် The nation of Qatar unfortunately
ဂျပန်ဝါရဇွဲတက်ခဲ့မှုပေါ်ကာလာကြာရှည်ကလေးကထောက်ပံ့ကူညီခဲ့တဲ့အထက်မှာကာတာခေါင်းဆောင်တွေပါဝင်နေတာကိုတွေ့ရပါတယ်ဆိုတော့ဒီကိစ္စကြောင့်ကာတာပေါ်ပိတ်ဆို့တင်ခတ်တာတွေလုပ်မယ်ဆိုပြီးတော့ပင်လယ်ကွေ့နိုင်ငံတွေကပြောလာပါတယ်
လွန်ခဲ့တဲ့ဇွန်လ9ရက်နေ့တုန်းက Saudi Arabia, UAE, Bahrain, Egypt နဲ့နိုင်ငံအချို့ကကာတာနိုင်ငံနဲ့လေကြောင်းရေကြောင်းနဲ့မြေပြင်ဆက်သွယ်ရေးလမ်းကြောင်းတွေအားလုံးကိုဖြတ်တောက်ခဲ့ပါတယ်။ကာတာဟာအီရန်နဲ့ပိုနီးစပ်တာမျိုးပါဝင်တခြားအကြောင်းအရာတွေကြောင့်အခုလိုဝိုင်းဝန်းပိတ်ဆို့ခဲ့ကြတာပါ။ဒါပေမဲ့လည်းအီရတ်နဲ့ဆီးရီးယားက IS တွေကိုချေမှုန်းရမှာခြေကုပ်ယူထားတဲ့အမေရိကန်ရဲ့လေတပ်အခြေစိုက်စခန်းဟာကာတာမှာပါ။ Saudi ဥဆောင်တဲ့နိုင်ငံတွေကတောင်းဆိုထားတဲ့အချက်73ချက်လုံးကိုကာတာကလိုက်လျောဖို့ဆိုတာအလွန်ခက်ခဲပေမဲ့တွေ့ဆုံဆွေးနွေးပြီးအဖြေရှာသွားနိုင်ကြောင်းနိုင်ငံသားရေးဝန်ကြီး Tillerson ကပြောပါတယ
်။ Our role has been to encourage the parties
ဒီနိုင်ငံတွေနဲ့ဝိုင်းဝိုင်းမှာညှိနှိုင်းအဖြေရှာဖို့အားပေးသွားမယ်ဆိုတာရှင်းရှင်းလင်းလင်းပြောထားပြပါပြီ။မကြေလည်တဲ့ကိစ္စတွေကိုညှိနှိုင်းပြီးပြဿနာတွေအဆုံးသတ်ဖို့အတွက်လှုံ့ဆော်နိုင်ပါလိမ့်မယ်။
ကာတာရေးအမေရိကန်သမ္မတနဲ့နိုင်ငံသားရေးဝန်ကြီးအကြားကွဲလွန်မှုတွေရှိနေတယ်လို့ဝိုင်းအမေရိကန်သံတမန် Alan Key Swetter ကပြောပါတယ်။
The secretary's stance has been one of
ဝန်ကြီးရဲ့ယက်တီချက်ကစိစက်ညှိနှိုင်းတဲ့တန်တမန်ဖြစ်နေပါကာတာအကြောင်းသူကောင်းကောင်းသိပြီးတစ်ဖက်နိုင်ငံတွေအကြောင်းလည်းသိတာကြောင့်အဖြေရှာနိုင်လိမ့်မယ်လို့သူကထင်နေပါတယ
်အမေရိကန်အနေနဲ့ကတော့တွေ့ဆုံဆွေးနွေးနိုင်ဖို့အကူအညီပေးသွားမှာဖြစ်ပေမဲ့သဘောထားကွဲလွဲမှုတွေကိုအဖြေရှာဖို့ကတော့ပင်လယ်ကွေ့နိုင်ငံတွေအပေါ်မှာမူတည်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနပြောခွင့်ရ Heather Newark ကပြောပါတယ်ခင်ဗျာ
ကောင်းအောင်တင်ပြသွားတော့ပါရှင်ခုတော့မတန်စွမ်းနဲ့အပါဝင်လှူတိုင်းတင်ယူလေးလာနိုင်တော့မဲ့ဂီတာသူရိယာတဲ့အကြောင်းတင်ပြပါရစေဂီတာဆိုရာကအတန်ကိုနားဆင်ရုံနဲ့မဟုတ်ပဲစီးချက်နဲ့စိတ်ကူးစိတ်တန်တွေကိုတင်ယူလေးလာရတာတွေပါဝင်ပါတယ်ဒါပေမဲ့လည်းခန္ဓာကိုယ်ချုပ်ရင်းချက်ရှိသူတွေဒါမှမဟုတ်မတန်စွမ်းနဲ့တချို့အကြောင်းသားတွေကတော့ဒီလိုတင်ယူနိုင်ဖို့လက်လံမမီနိုင်ကြသေးပါဘူးပိုလန်နိုင်ငံကဂီတာဆိုင်ရာတီထွင်ဖန်တီးသူတွေကတော့လူတိုင်းတီးခတ်လို့ရနိုင်တဲ့ဂီတာသူရိယာတစ်ခုကိုဖန်တီးခဲ့ကြပါတယ်။ VOA သတင်းထောက် Kevin Notch သတင်းပေးပို့ထားတာကိုရှာဖောင်းကတင်ပြထားပါတယ်ရှင
်။ဒါကတော့ Musicon လို့ခေါ်တဲ့ခလုတ်တွေနဲ့နှိပ်ပြီးအတန်ထွက်အောင်ဖန်တီးထားတဲ့ဂီတာသူရိယာအစ်စ်တစ်မျိုးပါ။သူ့ရဲ့ခလုတ်လေးကိုနှိပ်လိုက်တာနဲ့လူတွေအားလုံးကတေးဂီတာဖန်တီးသူတွေဖြစ်နိုင်ပါတယ်။ Musicon တီထွင်ဖန်တီးသူ Camille Lachaud အခုလိုပြောပါတယ်။
Kluczowe w działaniu muzykonu jest jego prostota.
Ti muzykon gita turia ye adika achet ka yo yo shin shin ne pilou tha da wa. Khlouk ko nait lai da ne turia pisi ko satin le pat pi wa de. Turia pisi ye a long ko a shin lou tha da jao. Nea a pyaung len len lou lo ya ba de. Di paw ma shi de turia pisi ye a long ko khle ga ba thain chou kain twe a thong pi lo ya ba de. Tacha ma du ni ye turia pisi ye ko le that pi lo tat sin lo ya ba de.
ဒီမျိုးစေခွန်ကိုဉာဏ်ရည်ဖွံ့ဖြိုးရေးနဲ့လူမှုဆက်ဆံရေးမှာအားနည်းတဲ့ကလေးငယ်တွေကိုကုသရမှာအသုံးပြုတဲ့ယောဂကုထုံကရိယာတစ်ခုဖြစ်နေလေတချို့ဆက်ယောဂကုဆရာဝန်တွေကအသုံးပြုကြပါတယ်ကလေးအထုကုယိုဟာနာဘူယာဂေကတော့
just come on you the keno
ဒီဂီတတူရီယာတွေကိုကလေးတွေကအကန့်အသတ်ရှိလက်တွေစူးစမ်းလေ့လာလို့ရတယ်လို့ဂီတတီးသွားတွေအတိုင်းနဲ့လှုပ်ရှားပြမှုလို့ရပြီတော့သူတို့ရဲ့စိတ်ကူးစိတ်တန်းတွေကိုပါဂီတအသွင်ပြောင်းလဲလိုက်လို့ရပါတယ်သူတို့နီသူတို့ဟန်နဲ့လွတ်လွတ်လပ်လပ်စူးစမ်းလေ့လာလို့ရတာပါ။စီမင်းစီကံကတ်သက်ချက်တွေကျမမလိုလားပါဘူး။ဒ ါကိုဖန်တီးတဲ့သူတွေကဂီရဖန်တီးမှုတစ်ခုတည်းအတွက်သာမဟုတ်ဘဲတင်ယူလက်လာမှုတစ်ခုဖြစ်ဖို့အတွက်ပါဖန်တီးထားကြတာဖြစ်တယ်လို့ Camille Lachoka ပြောပါတယ်
Musicalnie cały czas pracujemy z różnymi terapiami.
Di musicon gita turia go matunyi de gita turia chuan chin minya shin nue ku rong athu pyu sia won nin nue atu chanaru design ma mat pyu lo khe ja da ba. Di gita turia ni sinet te ye khle rue go pinya pe kunyi de poun san ga taik go sait win za sia kaung ma de.
Le shi ma ro di musicon gita turia re lo long lo lo thau lo nai aw company ga yan bon ngwe re sha phwe ni ba de shin.
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြောနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအစီအစဉ်တွေကိုကြည့်ရှုအားပေးနာဆင်ကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင် VOA မြန်မာပိုင်းကအခုထုတ်လွှင့်ပေးနေတဲ့ညနေခင်းရေဒီယိုအစီအစဉ်ပြပချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီ9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia 77 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ထပ်အပြင် VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ကန်းစာတွေကိုရေဒီယိုကနေနေစဉ်ပုံမှန်ထုတ်လွှင့်ပို့ချပေးနေသလိုဗီဒီယိုအစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မချေးမုံရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုကြည့်ရှုလေ့လာနိုင်ကြပါရဲ့ရှင်ဒီကနေ့ညနေခင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါအခုတော့ကြန့်ရှင်နေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုအောင်အောင်ကပြောပြပေးပါအောင်
လုံငယ်တဲ့သတင်းပတ်အတွင်းစိုက်ဘာတိုက်ခိုက်မှုကြောင့်ကမ္ဘာနိုင်ငံပေါင်း60ကျော်ကအစိုးရရဲ့ကုမ္ပဏီတွေရဲ့လုပ်ငန်းတွေရပ်ဆိုင်းသွားပြီးတဲ့နောက်အခုခါမှာပုံမှန်အတိုင်းပြန်လုပ်နေနိုင်ပြီလို့နယ်သာလန်သေယူပို့ဆောင်ရေးကုမ္ပဏီကြီးတစ်ခုကပြောလိုက်ပါတယ်။ AP Moller Maersk ကွန်တိန်နာပို့ဆောင်ရေးကုမ္ပဏီကဒီအဓိကကြတဲ့ပို့ဆောင်ရေးစိတ်ကန်းတွေမှာဒီကနေ့စတင်အလွတ်လုပ်နေပေမဲ့ကွန်ပျူတာတွေအားလုံးပုံမှန်အလွတ်လုပ်နိုင်ဖို့တော့ဒီနောက်ထပ်သတင်းပတ်အနေနဲ့လိုအပ်လိမ့်မယ်လို့ပြောပါတယ်။စီးရီးယားနိုင်ငံမြို့တော်မှာတနင်္ဂနွေနေ့ကအသေးခံကားဘုံးခွဲတိုက်ခတ်မှုကြောင့်လူ18ဦးတက်မနေသေဆုံးပြီးတရာဇင်လောက်တန်ရာရသွားတယ်လို့စီးရီးယားနိုင်ငံပိုင်သတင်းဌာနနဲ့ Britain အခြေစိုက်စီးရီးယားလူခွင့်ရေးဆောင်ကြည့်ရေးအဖွဲ့ကပြောပါရယ်ဒီဘုံးခွဲတိုက်ခတ်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့လက်ချက်ဖြစ်တယ်လို့ပြောဆိုတာမျိုးမရှိသေးပေမဲ့ဒီ IS အစွန်းရောက်အဖွဲ့နဲ့ဒီတခြားအကြမ်းဖက်သမားတွေဟာ Damascus မြို့တော်ကိုအခုလိုပြစ်မှတ်ထားတိုက်ခတ်လေရှိပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သမ္မတရှီဂျင်းပင်နောက်ဒီဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရိုနဲ့တီးခြားစီတယ်လီဖုန်းဆက်သွယ်ဆွေးနွေးတာမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကြောင့်ဖြစ်လာတဲ့ချင်းချောက်မှုတွေကိုဆွေးနွေးခဲ့ပါတယ်။အမေရိကန်သမ္မတထရမ့်ကမြောက်ကိုရီးယားရဲ့ပယ်ရင်တဲ့ဒုံးကျည်အစီအစဉ်ရဲ့ချင်းချောက်မှုကိုအလေးပေးဆွေးနွေးခဲ့ပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းရှင်းရေးအပေါ်အမေရိကန်နဲ့တရုတ်ခေါင်းဆောင်နှစ်ဦးစလုံးရဲ့ပိုင်းပြတ်ချက်ကိုထပ်ပြီးတော့အခိုင်အမာပြောခဲ့ကြတယ်လို့အမေရိကန်သမ္မတအင်ဘီရောကပြောပါတယ်။ Sorry Arabia ဥဆောင်တဲ့မဟာမိတ်တွေကသူတို့တောင်းဆိုထားတဲ့အချက်တကူကာတာနိုင်ငံအနေနဲ့လိုက်လျောပေးဖို့နောက်ဆုံးသတ်မှတ်ထားချိန်ထက်48နာရီထပ်တိုးပြီးတော့အချိန်ပေးလိုက်ပါတယ်ကာတာနဲ့ပင်လယ်ကွေ့အာရဗ်နိုင်ငံကြားဖြစ်ပွားနေတဲ့ပဋိပက္ခတွေကိုငြင်းငြင်းချမ်းချမ်းဖြေရှင်းနိုင်ဖို့ကူဝေးနိုင်ငံကဂျာဝင်ညှိနှိုင်းပေးနေပြီးကာတာနိုင်ငံအနေနဲ့အချိန်ထပ်ယူပြီးတော့စဉ်းစားနိုင်အောင်အချိန်တိုးပေးဖို့တင်းငွေနေနေကကူဝေးနိုင်ငံကနေဂျာဝင်တောင်းဆိုပေးခဲ့တာပါခင်ဗျာ
တင်းလာနဲ့ညနေခင်းနောက်ဆုံးရတင်းအချင်းချုပ်ကိုကိုအောင်အောင်ကပြောပြပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မှုကကိုရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Regas ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:30နာရီအထိ line meter 24 kHz 1.33 ည line meter 25 kHz 1.65 line meter 57 kHz 5.55တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနင်္ဂလာပါ
This program has come to you from the Voice of America, Washington.